ဆရာနာသိမှုစန့်ကျင်ကြသူတွေကိုဖမ်းချုပ်ထားစေမှာစစ်တပ်ဟာညှဉ်းပန်းနှိပ်စက်ဓမ္မမို့ရက်ဆက်ကြမ်းကြုတ်စွာပြုမှုဆက်ဆံခဲ့ပြီးအစ်စ်တိုင်းမှာဥပဒေကိုချိုးဖောက်ခဲ့တယ်လို့နိုင်ငံတကာလူကြီးချမ်းသာကွယ်အဖွဲ့ကြီး AI ကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဘူလာသမကလုံခြုံရေးကောင်စီကမြန်မာစစ်တပ်ပေါ်ဖိအားတိုးပေးဖို့လဲ AI ကတောင်းဆိုလိုက်ပါတယ်။အပြည်ပြည်ဆိုင်ရာရာဇဝတ်မှုတရားရုံးကိုစစ်ကောင်စီကိုပို့ဖို့လက်နဲ့တင်ဖို့တာကိုတကဘာလုံးကပိတ်ဆို့ဖို့နဲ့ပြစ်မှတ်ထားပိတ်ဆို့အရေးယူဖို့အစရှိတဲ့ဖိအားတွေနဲ့အရေးယူဆောင်ရွက်ဖို့လဲကြေညာချက်မှာတိုက်တွန်းထားပါတယ်။အပြည်ပြည်ဆိုင်ရာလူကြီးချသာဝင်အဖွဲ့ကြီးကနိုင်ငံရေးကျင်းသားတွေအကျဉ်းသားတွေရဲ့ရှေ့နေတွေနဲ့ကြွမ်းကျင်သူတွေနဲ့အင်တာဗျူး15ခုလုပ်ခဲ့ပြီးတွေ့ရှိချက်ကိုအခုလိုထုတ်ပြန်လိုက်တာပါ။ဒါ့အပြင်သတင်းချက်လက်တွေနဲ့မှတ်တမ်းတရားကျော်ကိုလည်းလေ့လာခဲ့တယ်လို့ဆိုပါတယ်။အင်တာဗျူးလုပ်တဲ့အခါအဖမ်းဆီးခံရတဲ့အချိန်စစ်ကြောရေးကာလထောင်ကျနေတဲ့အချိန်နဲ့ပြန်လွတ်လာတဲ့အချိန်တွေကို AI အဖွဲ့ကစနစ်ကျမှတ်တမ်းတင်ခဲ့တာဖြစ်ပါတယ်။ဖမ်းဆီးစဉ်မှာလည်းဝရမ်းမပါတယ်လို့ဝန်ခံချက်ရရှိဖို့ညှဉ်းပန်းနှိပ်စက်ရက်ဆက်ကြမ်းကြုတ်စွာဆက်ဆံပြီးလူတွေကိုဖျောက်ပစ်တာတွေမိသားစုဆွေမျိုးတွေအပေါ်လက်စားချေတာတွေရှေ့နေမိသားစုတွေနဲ့တွေ့ခွင့်မပေးတာတွေအစရှိတဲ့ဥပဒေချိုးဖောက်မှုတွေကိုစစ်တပ်ဟာဖမ်းဆီးစဉ်ကစပြီးချုပ်နှောင်ထောင်ချထားတဲ့အချိန်ထိအစ်င့်တိုင်းမှာကျွလွန်ခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူချင်းချမ်းသာကွယ်အဖွဲ့ကြီး AI ကထုတ်ပြန်ချက်မှာပြောထားပါတယ်။ခုလိုညှဉ်းပန်းနှိပ်စက်မှုတွေဟာစစ်ကောင်စီစန့်ကျင်သူတွေရဲ့စိတ်ဓာတ်ကိုရချုပ်ဖို့မဟာဗျူဟာတစ်ခုလုံးရဲ့အစိတ်ပိုင်းဖြစ်တယ်လို့ AI ရဲ့တာဝန်ရှိသူAgnes Kalamart ကပြောပါတယ်။ဒါပေမဲ့မြန်မာတွေဟာအခုထိဥပညွတ်ကြဘူးလို့ကြေညာချက်မှာဆိုထားပါတယ်။